ထိုင်းမြန်မာနယ်စပ်ချင်းရံခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွစီ9တန်းနီးပါးဖမ်းဆီးနိုင်ခဲ့ကြောင်းဖေဗူရီလ10ရက်နေ့ကထိုင်းရဲချုပ်ထုတ်ပြန်ခဲ့ပြီးဒီဆေးတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကလာတဲ့ဆေးတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းရံခရိုင်မှာဖေဖော်ဝါရီလ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းမြန်မာနယ်စပ်ချင်းရံဒေသဝင်းပါပေါက်ခရိုင်နဲ့မဲလောင်နှစ်နေရာမှာဖမ်းဆီးခဲ့တဲ့ကိုသုံးလုံးတစ်စိတ်စိတ်ကြွကြီးပြား6,400ဟာဝတ်တောင်ပိုင်းကလာတာဖြစ်တဲ့အကြောင်းတရားဝင်ထုတ်ဖော်ပြောဆိုသွားတာပါ။တရားခံထိုင်းနိုင်ငံသား2ဦးနဲ့အတူစိတ်ကြွသေးတွေတယ်ဆောင်လာတဲ့တစ်ကက်ကောင်းငယ်နှစ်စီးကိုလည်းတင်ဆက်နိုင်ခဲ့တာဟာမြို့ရဲ့စေဝါပပျောက်ရေးစီမံချက်ကာလအတွင်းချင်းရံခရိုင်ရဲတပ်ဖွဲ့ဝင်တွေရဲ့စမ်းဆောင်ချက်ဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ဒုရဲချုပ်ချလန်ကရက်စီဝရခံကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒီကောင်းကောင်းဟန်ရမရဲဘုတ်ဒီလာနဲ့ဒီလာကနေအခုဘုတ်ကအဖောင်းဟောင်းကံရမရဲဘုတ်ဘုတ်ကလည်းသူဟာသူဟာဒီမှာထဏရုပ်မကြီးတန်ဖတ
်စိတ်ကြွသေးအလုံးရင်တဲဆောင်ဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်မဲဖားလွန်ဒေသမှာရဲတပ်ဖွဲ့ဝင်တွေဟာအချိန်မလတ်စောင့်ကြည့်စစ်ဆေးနေတဲ့ဂျာကပဲတစ်တောနဲ့တောင်တန်းတွေထူထပ်နေတဲ့တော်လန်တိုင်းစိတ်ကြွဆေးကြားတွေကိုစာလိုက်ဂျောဘိုအိတ်တွေနဲ့တဲဆောင်လာပြီးမှကားလက်မတွေနဲ့အနည်းဆုံးနေရာတွေမှာကားတွေနဲ့လာတယ်ခဲ့ကြတာကိုဖမ်းမိခဲ့တာလို့ဆိုပါတယ်ဖေဖော်ဝါရီလ10ရက်နေ့ကဝင်းပါပေါက်ခရိုင်တွင်စိတ်ကြွဆေးကြားတွေတဲဆောင်လာပြီးမောင်းလာတဲ့ကားမောင်းသမားရဲ့နောက်ကိုရဲကားတွေကလိုက်တဲ့အတွက်ကားကိုရက်ပြီးတောထဲဝင်ပြေးလွတ်မြောက်သွားခဲ့ပြီးမှသူ့ရဲ့ဗန်စာအုပ်ဟာကားပေါ်မှာကျန်ရခဲ့တာကြောင့်သူ့ရဲ့နေရက်ကောနာမည်ပါတည်သွားခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာပဲနောက်ထပ် Toyota ကားတစ်စီးနဲ့ပိတ်ကျသေးပြားနှစ်တန်းတယ်ဆောင်ပြီးမက်ဆွေရဲစစ်တေးကြီးမှမိသွားသူကတော့အသက်33နှစ်အရွယ်နိုင်စုထီဖြစ်ပါတယ်။ခုရပိုင်းအတွင်းထိုင်းနိုင်ငံထဲမှာပိတ်ကျသေးတဲ့ပတ်သက်တဲ့တရားခံတွေဖမ်းဆီးခံရတဲ့အထက်မှာအသက်19နှစ်အရွယ်ကြည်အေးလို့အမည်ရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့ဆိုပါတယ်။သူ့ကိုဖမ်းမိတာကတော့ရှမ်းပြည်နယ်မိုင်းတုံနဲ့အနီးဆုံးထိုင်းနိုင်ငံဘက်ဖန်ခရိုင်အတွင်းကိုစိတ်ကြွသေးတာ2000နဲ့တူဝင်ရောက်လာတော့မှဖမ်းမိခဲ့ရလို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကလည်းဝိစေဝါနဲ့ပတ်သက်တဲ့သူတွေပါဝင်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းမိတာကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံသား81ဦးကိုမြန်မာဘက်ကနေလွှဲပြောင်းပေးခဲ့ပါတယ်။အလားတူပဲမြန်မာဘက်မှာလည်းစိတ်ကြွသေးတာအနည်းငယ်နဲ့ထိုင်းနိုင်ငံသား3ဦးထက်မနည်းကိုဖေဖော်ဝါရီလ9ရက်နေ့ကဖမ်းမှန်ဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွင်းမှာထိုင်းမြောက်ပိုင်းမှာစိတ်ကြွသေးတာအရေးအတွက်တန်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီး2018ခုနှစ်အတွင်းမှာတော့တန်း180ကျော်ထိတိုးလာခဲ့တဲ့အကြောင်း2019ခုနှစ်မှာတော့ဒီထက်ပိုပြီးများလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းရနာပိုင်းကထုတ်ဖော်ပြောဆိုသွားပါတယ်ရှင်။